ဟုတ်ကဲ့ဆရာဦးဒေးမတာကဘောရေဒီလိုပါကင်းလက်နက်ကင်တော်လိုင်းရဲ့အဖွဲတွေကြားထဲမှာပေါ့နော်နည်းနည်းရှုပ်ရှုပ်ထွေးထွေးလေးတွေတွေ့နေရလို့ပါဆရာဒီရဲဘော်တွေကလည်းဆရာတို့လက်အောက်ကနေနေထိုင်ခဲ့တယ်ဟဲ့လားအတူလောက်ခဲ့ကြတဲ့လူတွေပဲလေဆရာတို့တပ်ဖွဲ့တွေကနေပဲဟိုဖြစ်သွားဆိုတော့အဲ့ဒီအခြေအနေလေးပေါ့ဆရာတို့အမြင်နဲ့သုံးသပ်ချက်လေးတွေပေါ့ဆရာရဲ့အဲ့ဒါလေးကျွန်တော်နည်းနည်းသိချင်လို့ပါဟော
ဒီလိုပါကျွန်တော်တို့ဒီဆန္ဒပြကွန်ဂရက်မှာကျွန်တော်တို့ဒီပက်ထရိုခေါ်ထွက်တဲ့ပြန်နဲ့ပေါင်းစည်းရေးပေါ့ဥပမာဘောဂျိုခင်ညွန်တို့လက်ထက်ကဒီကေဘီကိုကွဲထွက်သွားတယ်ပေါ့ဗျာအဲအဲ့ဒါကကျွန်တော်တို့အမြင်ကတော့ရန်သူရဲ့ပြည်ရဲ့ရန်သူရဲ့လက်ကွက်တွေတို့နားမလဲပဲနဲ့တို့အနေနဲ့အရင်ဆုံးကြည့်ကြည့်နဲ့ခွဲထွက်ပါတယ်ခွဲထွက်ပြီးတော့ဘာဖြစ်လဲဆိုတော့တို့ထင်သလိုမဟုတ်ဘူးဟုတ်တယ်ကကြတော့ DKV ထဲမှာတစ်ခါပြန်ကွဲပြန်တယ်ကွဲပြီးတော့ British Army မဟုတ်ဘဲနဲ့အကျိုးပြု Army ပေါ့ဗျာတမတော်ဆိုပြီးတော့တစ်ခါကွဲပြန် Peace Council ဆိုလဲတမတခုအနေနဲ့ပြတ်ထွက်သွားတယ်ပြတ်ထွက်ပြီးတော့ကျတော့ငင်းငင်းလုံမင်းရမယ်ဆိုတော့အတွေးခေါ်နဲ့သွားတာပေါ့ဒါမှလည်းမဖြစ်ဘူးလေဖြစ်တဲ့အခါကျတော့အဲ့ဒါတွေကပြန်ပြီးတော့ကဲကျွန်တော်တို့ KNU အနေနဲ့ကွန်ဂရက်မှာခြောက်ခဲ့တဲ့လမ်းစဉ်ကတော့ဒါတွေကိုပြန်ပြီးတော့သဘောထားနဲ့ညီနိုင်ပြီးတော့ပြန်စီစီပြီးတော့ကျော်သူလေး Armed Forces ပေါ့ဗျာအဲဒါလိုပြန်ပြီးတော့စုပေါင်းအဲ့ဒါဒါကတော့ဟိုတပ်ပေါင်းစုသဘောပေါ့ Union သဘောပေါ့အဲ့လိုဖွဲ့ပေါ့ဗျာဖွဲ့ပြီးတော့ KNU ရဲ့နိုင်ငံရေးမှန်ချက်အတိုင်းပြန်ပြီးတော့လှုပ်ရှားဖို့ပေါ့အဲနော်ကွန်ရကြတဲ့ဆိုတော့ကျင်းညမရောက်တော့ပါကြ။အဲအဲ့လိုပြန်ပြီးတော့စူးစီးတာပါ
။ဟုတ်ကဲ့။ဒါမဲ့အခုအဲ့ဒီပြန်စူးစီးတဲ့ဟာမာကိုပဲတခါပြန်ပြီးတော့သူတို့ကမိခင်အဖွဲ့အစည်းအသီးသီးရနေပြီးတော့စာတွေထုတ်လာတာလည်းတွေ့နေရတယ်ဆရာရယ်။ဆိုလိုတာဥမာ KNU ဘက်ကဆိုလို့ရှိရင်လည်းဒီအခုဒီပေါင်းလိုက်တဲ့တဲမှာလက်မှတ်ထိုးလိုက်တဲ့တက်ကောင်းဆောင်တွေကသူတို့သဘောထားနဲ့သူတို့လှုပ်သွားတာပေါ့နော်။ KNU ရဲ့သဘောထားမဟုတ်ဘူးဆိုတာမျိုးထုတ်လာတယ်။နောက်တစ်ခါ DKB ဆိုလို့ရှိရင်လည်းဒီဘိုးချုပ်ဆောလာပွဲကနေပြီးတော့သူထုတ်လာတယ်ဒီကိစ္စဟာသူတို့ကြိုးဆိုးတယ်ဆိုပေမဲ့လို့ပေါ့နော်ဒီစာထဲမှာရေးထားတဲ့စာသားတွေနဲ့ပတ်သက်လို့တော့သူတို့အနေနဲ့ဆွေးနွေးရအောင်မယ်ဆိုတာမျိုးသူတို့ကလည်းစင်လုံးကြောသဘောတူတာမျိုးမဟုတ်သေးဘူးပေါ့အဲ့လိုတွေ့ရတယ်နောက်တစ်ခါဒီဗိုလ်တိုက်ကားနဲ့ပတ်သက်လို့လည်းသူမိခင်အဖွဲ့စည်းရတခါထပ်ပြီးစာထုတ်လာတယ်ဗိုလ်တိုက်ကားကိုအနာခဏပေးရတယ်ဆိုတာမျိုးပေါ့အဲ့တော့ဟိုဘယ်လိုတွေ့ရလဲဆိုတဲ့အခါကျတော့ AF အဖွဲ့မှာပေါ့လက်မှတ်ထိုးလိုက်တဲ့လူတွေနဲ့သူတို့မိခင်အဖွဲ့စည်းတွေမှာထိပ်ပိုင်းကောင်းဆောင်နေတဲ့သဘောထားတွေမတူတာလားကွဲနေတာလားဘလို့ရှုပ်ထွေးနေတာလေအခုတလောမှာတိုက်ပွဲတွေကလည်းကြားနေရတယ်လေဟိုပြစ်တီပြစ်ဆိုတဲ့အခါကျတော့ဆရာတို့အဲ့ဒါရောဘလို့မြင်လဲဘလို့သုံးသပ်ထားလဲခင်ဗျာ
အဲကျွန်တော်အနေနဲ့ကဒီလိုကျွန်တော်လည်းအဲ့ဒီကိစ္စနဲ့တိုက်ပြီးတော့ထဲထဲဝင်ဝင်မရှိဘူးပြီးတဲ့အတိုင်းပဲလေကျွန်တော်ကအရင်က KNU ရဲ့ဒုဥက္ကဋ္ဌဟောင်းအနေနဲ့ပဲအဲအဲ့ဒါလိုရှိတယ်ဟိုဘိုးကော်မတီဝင်တော့မဟုတ်ဘူးကျွန်တော်ကရိုးရိုးဟုတ်လားသင်လာရှိတဲ့ပုဂ္ဂိုလ်တယောက်အနေနဲ့ပဲကျွန်တော်ကဒီ KNU မှာပြန်လည်ပြီးတော့မမမေအဖွဲ့အစည်းချက်ဆိုင်ရေးဌာနအနေနဲ့ကျွန်တော်လုပ်တယ်အဲ့တော့တို့ပိုင်းမှာတော့ဟိုဟာတွေပေါ့ဗျာအဲပြန်လဲရှိစီရမယ်ပြန်လဲခိုင်မာအောင်လုပ်ရမယ်ဆိုတဲ့အခြေခံနဲ့တော့လုပ်ကြတာပဲအဲ့တော့အမျိုးမျိုးပုံပုံဖြစ်နေတာကျွန်တော်လည်းသိကြတော့မတုံ့တတာဘူးပေါ့ဗျာ
ဆိုတော့ဟိုအခုမြင်နေရတော့ဒီလိုဖွဲ့စည်းဖို့ဆိုတဲ့ဟာတော့အားလုံးမူအဖြစ်တော့ဒါသဘောတူပြီးသားသဘောကျပြီးသားဆိုတာမျိုးတော့ကြားနေရတယ်လေဒါပဲခုလောက်ကြီးအစောတလင်ကြီးပေါ့နော်လှုပ်လိုက်တဲ့ကိစ္စအပေါ်မှာတော့ခေါင်းဆောင်ပိုင်းတွေကတိတ်သဘောမကျအောင်ဆိုတဲ့ဟာမျိုးပေါ့အဲ့လိုတွေ့နေရတာဟုတ်ဆရာရဲ့
အဲအဲ့ဒါလေးတွေတော့ရှိတ
ယ်အဲ့ဆိုဘလို့ဖြစ်လာနိုင်လဲဆရာထပ်ပြီးတော့အကွဲပြဲတွေဖြစ်လာနိုင်လားဆရာတို့တွေ့ကြုံနေရဘလို့သုံးသပ်လဲ
အဲအဲ့ဒါတော့ကျွန်တော်လည်းစမ်းကြည့်ရမယ်အနေထားပါပဲရှိပါလေတစ်ဖက်ကကျွန်တော်မြင်တာဒီ UNSC မှာပြန်ပြီးတော့ဝင်ရေးအတွက်ပေါ့ဗျာအဲ့ဒါလည်းတစ်ဖက်ကအလုံးစော်တဲ့သဘောရှိတယ်လို့ကျွန်တော်မြင်တယ်လေ
ဟုတ်ကဲ့ဘယ်သူကလှုပ်ဆောင်ရလဲဆရာဒီအောက်ခြေတက်တရားလား
အောက်ခြေဆိုတော့ကျွန်တော်တို့ KNU မှာကဟိုလောလောလောလောလောချင်တဲ့ဒီငင်းညာရေးလှုပ်ချင်တဲ့အုပ်စုရှိသလိုမူအတိုင်းသွားဖို့မူဆိုတာကျွန်တော်တို့ကွန်ကရစ်ကခြားထားတဲ့မူရှိတယ်လေရန်သူထောင်ချောက်တဲ့မဝင်မိအောင်တစ်ရှင်ချင်းတစ်လမ်းချင်းသွားရမယ်ဆိုတဲ့မူရှိတယ်တစ်ဖက်ကတော့ဒါရီယာဆိုရအနေနဲ့လက်မခံနိုင်တဲ့မူတော့ဘာတော့အဲ့လိုအတွေးခေါ်ရလဲရှိတာပေါ့ဗျာအဲ့ဒါနဲ့သဘောထားကွဲလွဲတာလေးတွေတော့ရှိပါလေ။ခုကမူတန်းပြန်သွားရေးပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်တို့မူမှာတပ်ပေါင်းစုနဲ့သွားရမှာ။အဲ့ဒါတစ်ချက်ရှိတယ်။ငင်းငိုင်းလောက်တဲ့နေရာမှာဘဝတူကျွန်တော်တိုင်းသားအင်အားစုတွေတပ်ပေါင်းစုဖွဲ့ပြီးတော့အဲ့လိုဆွေးနွေးရမယ်ဆိုတာရှိတယ်။တစ်ခါကအဲ့ဒါမလိုဘူးဆိုတော့အမြင်မျိုးတွေလည်းရှိတာပေါ့ဗျာ။အဲ့ဒီနှစ်ခုရဲ့လှုပ်ရှားမှုတွေပဲလို့မြင်ပါလေ။အဲ့တော့ဒေါ်လာအတိုင်းမှာရှိတယ်လို့ကျွန်တော်မြင်တယ်လေ
။ဟုတ်ကဲ့။ဟိုယူဆကွဲတယ်မတူဆိုတာတွေရတော့အဖွဲ့စည်းတိုင်းမှာကျွန်တော်တို့ကြားရပါတယ်ဆရာ ဆိုတော့အခုလက်တလောအခြေအနေကိုပဲတက်တက်လေးဟွာပေါ့နော်ကြည့်မယ်ဆိုရင်တော့ဆရာအခုလိုမျိုးဒီကရင်ပြည်နယ်ထဲမှာဟိုဒီတပတ်နှစ်ပတ်အတွင်းမှာဟိုတိုက်ပွဲတွေရောဗားတွေရောဟာလာရှုပ်ထွေးမှုတွေနဲ့အများကြီးဖြစ်လာတဲ့အခါကျတော့ဒီကရင်ပြည်နယ်ရဲ့အလားလာအခြေအနေကဘယ်လိုဖြစ်လာနိုင်မလဲပေါ့နော်ဒါဟိုလူတွေစိတ်ဝင်စားကြတာပေါ့နော
်ဒါကတော့နိုင်ငံရေးအရတော့ကျွန်တော်တို့မြင်တာကောင်းတယ်လေညပြီးတော့စူးစီးတာပေါ့ဗျာအကွဲပြည့်ဖြစ်နေတာနော်ကွဲကြားတိုင်းမှာသိကြတယ်အဲ့တော့ကြားမကြိုက်အောင်ပြန်ပြီးတော့နွားတွေပြန်စုတာပေါ့အဲ့ဒါလိုချင်တယ်လို့ရာခိုင်နှုန်းပြန်မအောင်မြင်တာတို့မျိုးဒါမဲ့လို့ကျွန်တော်မြင်တာတော့80ရာခိုင်နှုန်းတော့အောင်မြင်မှုရှိတယ်လို့ကျွန်တော်မြင်တယ်လေမူရဆိုတော့ကျွန်တော်တို့ပို့ပြီးတော့ခိုင်ခိုင်မာမာဆွေးနွေးနိုင်မှာပေါ့ဗျာဒီမှာဆွေးရအောင်နဲ့ဆွေးနွေးရွှေလေ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာအခုလိုပြောပြတာ
ကောင်းပါပြီ